โอเคดร.ฮามเยงครับเนี่ยကျွန်တော်တို့ဒီမကြာခင်ကမကွေးတိုင်း6မြို့ကရွာတရွာမှာပေါ့ဆရာရယ်ဒီပိုးသက်ဆေးကြပိုးသက်ဆေးပေါ့ဖွင့်တဲ့နေရာမှာဆေးပူးတွေကနေဆေးရည်မထွက်တဲ့အတွက်ပါဇက်နဲ့စုပ်ပြီးတော့ဖွင့်လိုက်တာကြောင့်ပိုးသက်ဆေးကဘိုက်ထဲဟိုပါရောက်သွားပြီးတော့တည်ဆုံးခဲ့ရတာမို့ဒီပိုးသက်ဆေးကြောင့်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေကမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာရယ
်လူတွေများပိုးသက်ဆေးတို့ကျွန်တော်နားလည်ထားတာကဟိုကျွတ်သက်ဆေးတို့ပိုးဟတ်တွေကြပိုးတွေခြင်နေပေါ့နော်ဒါတွေကိုသိအောင်တော့ဒီလေယာဉ်လုံးငန်းခွင်မှာပြပြပိုးလို့ပြီးနံပြပိုးလို့ဒီလိုပိုးစီကိုကျွန်တော်သိအောင်ထုတ်လုပ်ထားတဲ့ဆေးပေါ့နော်အဲအိမ်ထဲမှာပေးလို့လုံးဝစားပါဗျာအဝယ်စားတွေပိုးမုံရအောင်ပေါ့နော်ဒါတွေလည်းပိုးသက်ဆေးတွေပဲဒီပိုးသက်ဆေးတွေကလူတွေကိုအဆိပ်တွေဖြစ်စေတယ်အဲ့တော့ပိုးသက်ဆေးတွေကတော့လေပဲကောင်းကောင်းတက်ပြီးတော့သိချာပိတ်ထားရတယ်တစ်ကဘာလုံးမှာကဘာကျမ်းမာရဲ့ဖွဲ့ကခံမှန်းထားတာတနည်းကိုပိုးသက်ဆေးကြောင့်အဆိပ်ဖြစ်တဲ့ကုနာပေါင်း၃တန်းလောက်ရှိတယ်လို့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာလည်းတစုံတရာတော့ဖြစ်နေမဲ့အနေအထားရှိတာပေါ့
ဆက်ပါတယ်မှန်ပါတယ
်ဟုတ်ကဲ့ပိုးသက်ဆေးကိုပေါ့နော်စကင်တွေတဲ့နေရာမှာမတော်တဆဘလူနီးတွေနဲ့ကင်တွေလို့ရှိရင်ဘလောက်ပမာဏဖြစ်သွားလို့ရှိရင်အခုလိုမျိုးတေးစီလောက်တဲ့အထိအန္တရာယ်ရှိနေတယ်
အဲ့ဒီပိုးသက်ဆေးမှာထုတ်ပြီဆိုတော့သတိပေးလက္ခဏာလေးထားထားရတယ်ဗျာဟိုမှာဒိန်းကြပေါ့ဗျာအန္တရာယ်ရှိသည်ပေါ့ရိုးကောင်းလေးနဲ့ပေးရနေပြီးလက်ခံရိုးလေးနှစ်ခုကိုချိန်ထားတယ် cross လေးလောက်ထားတာပေါ့ဗျာအဲ့ဒီလိုဒိန်းကြဆိုင်ပါလို့ရှိရင်ဒီပိုးသက်ဆေးဟာတဲ့တစ်ဆက်နှစ်ဆက်ကနေပြီးတော့တစ်ဖက်ရေဆုံးတစ်စုံပမာဏကိုခန္ဓာလေးရောက်သွားရင်တေးနိုင်တယ်နောက်ထပ် warning sign ပေါ့ဒါသတိပေးချက်ပေါ့အဲ့ဒီရောင်နဲ့ပြထားရမယ်အဲ့ဒါကလက်ဖက်ရည်စုံတစ်စုံကနေပြီးတော့ခမင်းစာသပွဲစုံတစ်စုံအထိတောက်ပြီလို့ရှိရင်တို့ကိုခန္ဓာလေးရောက်သွားခဲ့သည်ရှိတော့သိစေနိုင်တယ်နောက်ဆုံးတစ်ချက်ကတော့ caution လို့ခေါ်တာပေါ့စင်ကျင်ရံပေါ့အဲ့ဒါကတော့တအောင်စာနေပြီးတော့တပိုက်ပေါ့နော်အဲ့ဒါပြဿနာရောက်သွားရင်တို့ကိုခန္ဓာလေးရောက်သွားရင်သိစေနိုင်တယ
်ဟုတ်ကဲ့ဆရာပိုးသက်စေတရဒီနောက်ထပ်ရောအန္တရာယ်ပေးနိုင်တဲ့အနေအထားတွေရှိသလား
ဆရာကိုခန္ဓာရဲ့ကိရိယာပေါ့လေရေပြားပေါ်မှာဆုတ်သွားတာလေရှိတယ်ပါဇက်ထဲဝင်မှမဟုတ်လေရှူရှက်လိုက်လို့အသက်ရှူလမ်းကြောင်းလေးရောက်သွားတယ်အသက်ရှူလမ်းကြောင်းလေးပိတ်ဆို့ပြီးတော့အသက်ရှူမဝရဖြစ်လာတယ်တော့မျက်လုံးထဲဝင်နေမျက်လုံးထဲမှာဟာလေရောင်ကိုင်းလာတယ်မျက်လုံးကိုစားတယ်တက်တာချက်တာလေးရှိရအဲ့တော့ခုနကိုခန္ဓာမှာအရေပြားပေါ်မှာလက်ဖြံပေါ်မှာထိမိရဆိုလို့ရှိရင်လက်ဖြံကတက်လို့ထားလို့ရှိရင်တော့မျက်စိတွေကိုဝင်သွားလို့ရှိရင်လေးစားလောက်အန္တရာယ်ရှိနိုင်တယ်အဲ့ရနားရဲဆို၅စားပါပဲအဲ့ဒီကနေမှကျွန်တော်ဘိုက်ကိုဆို၂စားပြီးတော့မှကျွန်တော်လိန်အင်ကပတ်ပတ်လေကိုဒီပိုးသက်စီတွေထိမိလို့ရှိရင်၁၂စားလောက်ကိုခန္ဓာကနေဆုတ်သွားတယ်လို့ပြောတယ်ပိုးသက်စီကိုနေ့စဉ်နေ့စဉ်ကင်တွယ်နေတဲ့လူတွေကချက်ချင်းအဆိပ်တင်တာမဖြစ်စေဘူးနဲ့နာတာရှိအဆိပ်တင်တာမျိုးဖြစ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီအဆိပ်တင်ပြီဆိုလို့ရှိရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲ
ဆရာကရုပ်တရက်ပါးစပ်ထဲဝင်သွားတယ်ဆိုရပါလို့ဒါကလက်တလုံးကျွန်တော်အဆိပ်မိတာပေါ့ဒါပစားထဲဝင်သွားလဲဆိုရင်ဖိတ်အောင်မယ်ကောင်းမှုမယ်ကောင်းကြိုက်မယ်ပြုတ်မယ်အမ်းမယ်မျက်စုံထဲဝင်တယ်ဆိုရင်မျက်လုံးမှာတမြင်နေခါလေးဝေဝါးသွားမယ်တော့အသက်ရှူလမ်းကြောင်းနဲ့ဆိုကုန်တာအသက်ရှူကျက်မယ်နောက်ဆုံးသတိလိမ့်တော်သွားမယ်ပေါ့ဒါတွေကရုပ်ဖြစ်ဖြစ်မျက်ရည်ကျတယ်ပြည်ရည်ကျတယ်ဆိုတာမျိုးတွေကစောင့်တော့တကယ်အင်းကြီးကျင်းသွားတာမျိုးတွေဒါကလက်တလောအဆိပ်ကြီးတာအဲ့လိုမဟုတ်ဘဲနဲ့နေ့စဉ်ပုသက်စီကိုကန်တွယ်ရောင်းချနေတဲ့လူတွေဒီပုသက်စီနဲ့လိုက်ပြီးဖြန်းပြီးနဲ့အများတန်းလုပ်ပေးရတယ်အဲ့လူတွေကရေရှည်ပေါ့တစ်နှစ်မှာရက်တရာလောက်ဒီပုဒ်ဆေးနဲ့နေ့စဉ်ထိတွေ့နေမယ်ဆိုရင်တော့မှသူတို့ကနာတာရှည်ဆိုတော့အဆိပ်တင်တဲ့လက္ခဏာတွေရနေတယ်အဲ့ဒါလူတွေမသိဘူးပေါ့နာတာရှည်အဲ့ဒါဘာတွေဖြစ်လာနိုင်လဲဆိုလို့ချင်းသူတို့ရဲ့မှတ်ဉာဏ်တွေမိလာတာမျိုးတွေနောက်တော့လင်ဖိုမာလို့ခေါ်တဲ့အခြေခံစာတွေဖြစ်လာတယ်လူကီမီးယားလို့ခေါ်တဲ့သွေးကင်စာတွေဖြစ်နိုင်တယ်အဲ့ဒီလူတွေရဲ့မွေးလာတဲ့ကလေးတွေဟာမွေးရပါချုံရင်းချက်ကလေးတွေနဲ့ပါလာတယ်ကလေးအသေးလေးတွေမွေးရည်လည်းဖြစ်လာနိုင်တယ်ပေါ့အဲ့ဒီကနေပြီးတော့ကြောက်ကက်ကင်စာအုံနောက်ကင်စာကြည့်ကြည့်ကင်စာရင်သားကင်စာအဲ့လိုဖြစ်တာလေအသေးပစ္စည်းဓာတ်တွေကျွန်တော်တွေ့လာတယ်နောက်ဆုံးဘယ်လောက်ထိလဲဆိုရှင်စီးကျူရောဂါဖြစ်ဖို့တော့မှ12ဆပါတယ်လို့သူတွေကလည်းတွေ့ရှိလာတယ
်ဟုတ်ကဲ့ဆရာကာကွယ်နိုင်ဖို့ဆိုလို့ရှင်ဘယ်လိုအကြံပေးနိုင်လဲ
အကောင်းဆုံးကတော့ပုသက်စီရဲ့အပေါ်မှာလေဘယ်တတ်ထားတာပေါ့ကျွန်တော်ကြည့်ရမှာပေါ့နော်ဒီလေဘယ်ဟာ danger လားခုနဆိုတဲ့ warning လား caution လားပေါ့သူ့ရဲ့ဟိုလက္ခဏာလေးတွေရုပ်ကလေးပုံမှန်မူတည်ပြီးတော့အဲ့ဒါကိုကျွန်တော်ကြည့်ထားသိအရေးကြီးတယ်ပေါ့တော့ဒီပုသက်စီကိုတူလောင်တာပေါ့ကင်တွေပြီးပြီလက်ကံလေးကိုဒီမူလေးကိုအကောင်းကောင်းမဖုံးလိုက်ဘူးတခါကျစပွဲပေါ်တင်ထားလိုက်မယ်ခမင်းစားစပွဲပေါ်တင်ထားလိုက်မယ်တခါကျရင်စီဝါထားတဲ့ဆင်လေးပုံမှန်တင်ထားလိုက်မယ်အဲ့လိုမျိုးဆိုရင်တော့နောက်တစ်ခါပြန်တုံးတဲ့ခါမှာဒုက္ခရောက်ပြီတုံးမှုရှင်နဲ့ကိုမသိတဲ့အချိန်မှာဖုံးကပွင့်နေမယ်လွင့်နေမယ်ကလေးငယ်တက်ကကင်တွေပေါင်းမယ်ဆိုရင်ခုနပါဇက်ထဲမဝင်တာမှလက်မှထိတယ်ဒါပေမဲ့ပုဒ်သက်စီကင်တွေမယ်ဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်ဒီလေရင်ကနေရာမှာကာဝယ်ထားပါအဲလက်မောင်းနေရာမျက်နှာနေရာဥကောင်းကုန်လက်တွေကိုလက်အိတ်တွေပါဆုပ်ပြီးတော့ကင်တွေရမယ်မျိုးတွေရှိပါတယ်တော့အဆိုးရွားကဥပဒေနဲ့ပေါ့နော်ဒီနေရာဟာပုဒ်သက်စီထိနေတဲ့နေရာဖြစ်တယ်သွားတဲ့ခါမှာဘလူးဘလူးတတိထားပါပေါ့နောက်ကဒီပုဒ်သက်စီကင်ထားတဲ့လက်ကိုသိချစေးရမယ်မစီဘယ်နဲ့အဲ့ဒီလက်ကနေပဲစီရီတောင်းမယ်ဆိုကြပါစို့အစားတော့ကန်ဒီပုဒ်ဆရာနည်းနည်းဝင်သွားလိုက်မယ
်ဟုတ်ကဲ့ဆရာကလေးငယ်တွေဆိုရင်တို့ရဲ့ခန္ဓာကိုယ်ပမာဏကသေးငယ်တဲ့အတွက်ဒီပုဒ်ဆေးအစိမ့်နည်းနည်းထိုံနဲ့ ကြည်ကြည်မမဖြစ်နိုင်တဲ့အတွက်သူတို့အတွက်ကိုအကြံပေးနိုင်တာရှိလား
အကောင်းဆုံးကတော့လူကြီးတွေပေါ်မှာတောင်းအောင်ရှိတာပေါ့နော်ခုတလောကဆိုလို့ရှိရင်ပူဇော်စီကိုကင်ထားတဲ့လက်နဲ့မိခင်ကလက်မစည်းလိုက်ဘူးအဲ့ဒါကိုနှုတ်လှမ်းပြီးတော့ clean ကိုတက်လိုက်တယ်ဒီ clean ပမာဏတိတိလေးကဒီနှုတ်ဆုပ်ပြီးတော့တည်သွားတာမျိုးရှိတာပေါ့နော်အဲ့တော့ clean ရဲ့အရေးပြားမျက်နှာပြင် area လည်းလူကြီးတဲ့အများကြီးနေတယ်အဲ့ဒါကြောင့်ကျွန်တော်က clean ကိုခြိလိုက်တာမှလိုက်တာ clean ကတော့ကိုယ်ခန္ဓာမှာထိသွားပြီပဇက်တဲ့မွေမလည်းဒီအစိတ်ကသူ့ကိုယ်ခန္ဓာမှာရှိနေတယ်အရေးပြားကနေစုံဝင်သွားတယ်နောက်ပိုင်းဒီလက်သာရှိစိတ်တင်တဲ့ကလေးတွေကတက်ချချက်တာတွေရှိတယ်။အဲ့တော့ကလေးတငယ်တွေကိုမှားပြီးတော့ဒီပလင်းတွေကိုစေးပလင်းတို့အားစေးတို့ထင်မသွားအောင်လည်းကျွန်တော်ကအတိထားဖို့ကြိုးတယ်။သိချားကိုပုဒ်သီဆိုတာသူ့ရဲ့ပုဒ်သီကွန်တိန်နာသူ့ဘူးထဲမှာပဲထားရတယ်။တခြားဘူးတူဘူးတွေပြောင်းမထည့်အောင်။အချို့ကနောက်တစ်ခုလည်းပြန်ထည့်ချင်းရတဲ့နောက်တစ်နေရာမှာမလုံခြုံတော့ဘူး။ကလေးတွေသူတို့စေးပလင်းတွေပြောင်းထည့်တာမျိုးတွေစေးပလင်းနဲ့အလားတန်ဆိုအစားတော့ရေခွက်နဲ့အလားတန်ပြီးတော့ခွက်တွေထဲမှာသွားထည့်တာသူ့ရဲ့ကလေးတွေကရေခွက်အောင်မျိုးတောက်လိုက်တာမျိုးတွေလည်းဖြစ်နိုင်တာပေါ့။အဲ့ဒီကကျွန်တော်ကအစိတ်မှန်လို့ကသိနေတယ်ဆိုလို့ရှိရင်ဒါတွေကိုကလေးတွေနဲ့ဝေဝေးထားဖို့လိုပါတယ
်။ Okay တကယ်လို့ဒီပုသက်စေးနဲ့အလားထိမိသုံးဆွဲမိခဲ့တယ်ဆိုလို့ရှိရင်ကုသမှုအနေနဲ့ရော
ပုသက်စေးတစ်ခုနဲ့တစ်ခုအစိတ်စိတ်ပုံရမတူဘူးဗျ။ဘာလို့လဲကြောင့်အပုဇ္ဇဆေးပေါ်မှာပူတည်ပြီးတော့ကျွန်တော်ကဆေးုံတင်ပြီးပူတာလားအစာရင်ဆေးမယ်ဆိုရင်တော့ကျွန်တော်ပဇက်ထဲကိုပိုက်ကြီးထည့်ပြီးတော့ပရော်ကြီးနဲ့ထည့်ပြီးတော့အစာရင်ကိုဆေးပြရတာပေါ့ဆေးလိုက်နေပေါ့နော်အဲ့ဒါကချက်ချင်းလက်ငင်ဖြစ်တဲ့ဥစ္စာမျိုးကျွန်တော်လုပ်လို့ရတယ်ကြာသွားမှအာဆုံးမရဘူးခုနသွေးထဲမှာအဆိတ်တင်နေပြီဆိုတော့ဒါကကျွန်တော်တော်တော်နဲ့မလွယ်နိုင်ပါဘူးအဲကြောင့်ဒါဒီခုနကကျွန်တော်တက်ကြောနဲ့ဆေးအောင်နေနဲ့တကယ်ကိုမြို့နယ်ဆေးုံဆင်တာမဟုတ်ဘဲနဲ့ချုပ်နိုင်ငံတွေမှာဆိုရင် poison center ဆိုပြီးတော့ဖွင့်ထားတယ်အစိတ်ကိုကုသရတဲ့သက်သာလာလေးပေါ့ကျွန်တော်နိုင်ငံမှာတော့နေရာအနှံပြားကျွန်တော် poison center တွေမထောင်ပြနိုင်သေးဘူးရန်ကုန်နဲ့မန္တလေးမှာတော့ရှိတယ်
ဟုတ်ကဲ့ကျေးဇူးများအစ်တင်ပါတယ်ဆရာ